ကော့တောင်းကျွန်းကလူသတ်မှုဟာထိုင်းရဲတပ်ဖွဲ့ပေါ်ယုံကြည်မှုကိုပြပြားစေခဲ့ပြီးဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုတ်ကိုထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဒီကနေ့ဖော်ပြလိုက်ပါတယ်။စောင်းမရှင်ကဆန်နီဆုတာဤကချိုင်းဆိုတဲ့အမျိုးသမီးပါ။လွန်ခဲ့တဲ့3ပတ်လောက်ကဖြစ်ခဲ့တဲ့ကော့တောင်းကျွန်းကလူသတ်မှုအတွက်နောက်ဆုံးတော့ရဲတပ်ဖွဲ့ကမြန်မာရွှေပြောင်းအလို့သမား2ယောက်ကိုဖမ်းလိုက်တာဖြစ်ပြီးအများစုကတော့ဒါဟာတရားခဏ်ဖြစ်ထိုးကြွေးခံရတာလို့ရှုမြင်ကြတဲ့အကြောင်းစောင်းမအစမှာရေးသားလိုက်ပါတယ်။ရဲတွေကိုယ်တိုင်လည်းဒီကိစ္စအပေါ်မှာပြည်တင်ဝေဖန်ရမှာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်အခုလိုဖမ်းဆီးလိုက်တဲ့ကိစ္စမှာရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုညံ့ဖျင်းပုံတစ်ခုတည်းကြောင့်လို့လူထုကမမြင်ပဲချမ်းသာတဲ့လူမိုက်တွေကိုကာကွယ်ဖို့စင်ရဲတဲ့အပြစ်မဲ့သူတွေကိုထိုးကြွေးလေးရှိတဲ့ထိုင်းရဲတပ်ဖွဲ့ရဲ့လုပ်ရည်လို့ရှုမြင်နေကြတယ်လို့ဆိုပါတယ်။ထောင်တွေထဲကအချင်းသားတစ်ဝက်လောက်ဟာအပြစ်မရှိဘဲထိုးကြွေးခံရတဲ့သူတွေဖြစ်နေတယ်လို့အချင်းဦးစီးဌာနရဲ့ထိတ်တန့်အရာရှိကြီးတူကရုပ်မြင်သံကြားတွစ်ဆုံမင်းမြန်ကတခုမှပြောဘူးတယ်လို့စောင်းမရှင်စန်နီဆုတာကထောက်ပြပါတယ်ဒီလိုလောက်ရက်တွေအားထိုင်းနိုင်ငံမှာတကယ်ရှိနေတယ်လို့ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကပြောပြပါတယ
်ကျွန်တော်တို့တွေ့ကြုံရဆိုလို့ရှိရင်တခုခုရောင်ရုပ်မှုတွေဖြစ်လို့ရှိရင်အဓိကတို့ရဲ့မတင်ကမှုဖြစ်တာကကျွန်တော်တို့ရှင်းပြလို့တမားတွေပဲဖြစ်တယ်ကျွန်တော်ဒီထဲမှာဆိုလို့လည်းရမရဟာပေါ့တရားခံမဟုတ်ဖဲနဲ့တချို့ရှိပြောင်းအလို့သမားတွေအနေနဲ့မတရားသဖြင့်ဖန်စီချုံအောင်ထားတာတွေကျွန်တော်တို့ခဏခဏတွေ့ရတယ်။ပြီးခဲ့တဲ့တနေ့နေ့ကလည်းဒီလိုပဲလေဒီအော်စတြေးလျကွန်မလေးကိုလူရည်တဲ့မှုမှာလည်းမြန်မာတယောက်အချို့ထောင်လဲကြရတယ်ဆိုတော့သူတို့မဟုတ်ဘူးမဟုတ်ဘူးဆိုတော့အတင်းဝန်ခံလို့ရှိရင်အမှုအေးတယ်ဆိုပြီးတော့အတင်းဝန်ခံခိုင်းတဲ့ဟာမျိုးတွေကြုံရတယ
်။နိုင်ငံတကာခီးသွားလုပ်ငန်းမှာကြော်ကြတဲ့ကော့တောင်းကျွန်းကအခုလိုဗြိတိရှ်စုံတွဲအသက်ခံရတဲ့အမှုမှာလည်းတရားခံဖော်ထုတ်နိုင်မှနိုင်ငံကမှထိုင်းနိုင်ငံကခရီးသွားလုပ်ငန်းပေါ်ယုံကြည်မှုပြန်ရမှာဖြစ်တယ်လို့စောင်းမရှင်ကဆိုပါတယ်။ဒါကြောင့်ဒီမှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်မှုအပိုင်းမှာနိုင်ငံကအစ်စ်မီဘလောက်ကြွန်းကြန်းကြင်ကြင်ဆောင်ရွက်နိုင်ခဲ့လဲလို့မေးခွန်းထုတ်ပြီးရဲတပ်ဖွဲ့ရဲ့စဉ်စားပုံနဲ့စစ်ဆေးပုံတွေကိုထောက်ပြထားပါတယ်။ထိုင်းနိုင်ငံမှာပြဿနာတစ်စုံတစ်ရာပေါ်ပေါက်ပြီးဆိုရင်ရဲတပ်ဖွဲ့အနေနဲ့ရွှေပြောင်းအလို့သမားတွေကိုပထမဦးဆုံးတန်တရားမျက်လုံးနဲ့ကြည့်တာဟာမြေနဲ့ရလှန်ဆိုင်တဲ့အပြုမှုလို့အားနည်းသူကိုအပေါ်စီးယူတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။အမှုတစ်ခုပေါ်ပေါက်တိုင်းထိုင်းရဲတွေဟာရွှေပြောင်းလူသမားတွေအပေါ်ဒီလိုမျိုးစဉ်းစားတာရှုမြင်တာတွေရှိတယ်ဆိုတာမှန်ကန်တယ်လို့မဲဆောက်မြို့အခြေစိုက်မြန်မာနိုင်ငံအလို့သမားသွေးစည်းညင်ညွတ်ရေးအဖွဲ့ BLS ဆိုတာဝန်ခံဦးတန်တုတ်ကပြောပြပါတယ
်။မရေချင်းလို့တက်ခံရလို့မှားရင်ဖန်ဆီးမှုပေါ့နော်။ဒါသူရဲ့စနစ်ဖြစ်တယ်အဲ့ဒါကြီး။အဲ့စနစ်ကိုသူတို့ကနေပေါ့။ကြောင်းလဲပြီဆိုအဲ့ဒီစနစ်ထဲကိုကျွန်တော်ကဝင်ရောက်နေတယ်။အဲ့ဒါကြီးကကျွန်တော်ကအမြဲတမ်းကြုံတွေ့နေရတယ်လေ
။အခုကော့တောင်းကျုံကိစ္စမှာဆိုရင်ရဲတပ်ဖွဲ့ကမှုကင်းဖြစ်ရတဲ့ဆိုင်နဲ့တပ်တွေအထောက်အထားအပြည့်စုံနဲ့ဝန်ခံချက်တွေရတာပြီလို့ကာကွယ်ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဆောင်းမရှင်စန်ဒီဆုတာကကနဦးစုံစမ်းစစ်ဆေးတွေ့ရှိချက်အရမရိမှုမဖြစ်ခဲ့ဘူးဆိုရင်ဘာဖြစ်ခဲ့တာလဲ။အခင်းဖြစ်ရမှာတွေ့ရတဲ့သုံးမိသားကွန်ဒုံးကိုဘာကြောင့်မစစ်ဆေးခဲ့တယ်လဲ။ရွာသကြီးရဲ့သားကိုဘာကြောင့် DNA မစစ်တာလဲ။စတဲ့မိကုံးတွေကိုရဲတပ်ဖွဲ့ကရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့နှိမ့်ဆက်ညှဉ်းပန်းလို့ဝန်ခံလိုက်ရတယ်ဆိုတဲ့အဖြေပဲထွက်ပေါ်ခဲ့တယ်လို့လည်းထောက်ပြပါတယ်။ဒါကြောင့်ရဲတပ်ဖွဲ့ပေါ်လူလူယုံကြည်မှုပြပြတော့မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့ဆိုပါတယ်။ထိုင်းရဲတပ်ဖွဲ့ဟာပြုပြင်ပြောင်းလဲရေးနဲ့လက်ဆမှုတိုက်ဖျက်ရေးဆိုတာကိုတွင်တွင်អော်ခဲ့ပေမဲ့လည်းတရားဥပဒေစိုးမိုးမှုမရှိပဲအဲ့ဒီပန်းတိုင်ကိုဘလို့ရောက်နိုင်မလဲလို့စောင်းမရှင်စန်ဒီဆုတာကထောက်ပြပါတယ်။မြန်မာနိုင်ငံအလို့သမားသွေးစည်းညင်ညွတ်ရေးအဖွဲ့ BLS ဆိုတာဝန်ခံဦးတန်တို့ကလည်း
အဲ့တော့ကျွန်တော်ကဒီ collection ဖြစ်နေတဲ့စနစ်ထဲကိုကျွန်တော်ကလာပြီးတော့ mind map အနေနဲ့လုပ်ရတော့အဲ့ဒီဟာတွေကကျွန်တော်ကတော်တော်ကိုကြုံရမယ်ကျွန်တော်ကတရားဥပဒေတိုင်းတော့လူချင်းနေပေါ့
နော်ဒါကြောင့်ကော့တောင်းကျွန်းကလူတက်မှုဟာထိုင်းရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးနိုင်စမ်းကိုပေါ်ပြနေုံမကပဲရဲတပ်ဖွဲ့ပြုပြင်ပြောင်းလဲအ мян ဆုံးအကောင့်တွေပေါ်ဖို့လိုအပ်နေပြီဖြစ်တယ်လို့ရဲတပ်ဖွဲ့ပေါ်လူလူယုံကြည်မှုမရှိရင်လူအဖွဲ့စည်းလုံခြုံမှုလည်းရှိနိုင်မှာမဟုတ်ဘူးလို့ဘန်ကောက်ပို့ဆောင်းပါးကရေးသားလိုက်ပါတယ်ခင်ဗျာ